အနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့2020ပြည့်ရွေးကောက်ပွဲကြေညာစတန်းဟာပြီးခဲ့တဲ့တစ်ချိန်နဲ့ဘာတွေကွာခြားသွားသလဲဆိုတာကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။ပါတီရဲ့မူဝါဒယက်တိချက်တွေနဲ့ဆောင်ရွက်ဖို့ရည်မှန်းထားတာတွေကိုဖော်ပြတဲ့ NLD ပါတီရဲ့2020ရွေးကောက်ပွဲကြေညာစတန်းမှာတော့ပြီးခဲ့တဲ့2015ရွေးကောက်ပွဲမတိုင်ခင်ကထုတ်ပြန်ခဲ့တာနဲ့ထူးထူးခြားခြားကွာခြားတာတွေလည်းပါဝင်နေတာတွေ့ရပါတယ်။ဒီအထဲမှာတော့အရင်ကဦးစားပေးအဖြစ် NLD ပါတီကပြောထားတဲ့2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ရေဘူးရသဘောထားပါဝင်တာတွေ့ရကြောင်းလည်းနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကထောက်ပြပါတယ
်။လက်ရှိအခြေအနေမှာအင်မတန်မှကြီးမားတဲ့စိန်ခေါ်မှုတရဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တည်းနဲ့ပတ်သက်ပြီးတော့ဆံမျက်နှာတက်မှာစစ်မှန်သောဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ထွန်းစဉ်ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဆိုတဲ့အချက်တစ်ချက်ပဲထည့်သွင်းထားပြီးတော့နောက်ပိုင်းဖော်ပြတဲ့ဒီရွေးကောက်ပွဲကြေညာစာတမ်းမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဖော်ပြထားတာကိုမတွေ့ရပါဘူး။အဲ့တော့2015ခုနှစ်ရွေးကောက်ပွဲကြေညာစာတမ်းတုန်းကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုဘလို့မူတွေပေါ်မှာအခြေပြုပြီးတော့ပြင်ဆင်သွားမယ်ဆိုတာမျိုးကိုတိတိလေးနဲ့ဖော်ပြခဲ့တာမျိုးတွေ့ရပါတယ
်။အခြားထူးခြားချက်တွေမှာတော့2015ခုနှစ်ကြေညာစတမ်းမှာနိုင်ငံတကာနဲ့ဆက်ဆံရေးမှာလူထုအခြေပြုအဖွဲ့တွေကိုအလေးထားမယ်ဆိုတာနဲ့သတင်းမီဒီယာတွေရဲ့အရေးပါမှုကိုဖော်ပြခဲ့ပေမဲ့ဒီနှစ်မှာတော့မပါဝင်ခဲ့ပါဘူး။ဒီတစ်ချိန်ကြေညာချက်မှာကာကွယ်ရေးနဲ့လူကြုံရေးကဏ္ဍနဲ့ပတ်သက်လို့ထည့်သွင်းထားတဲ့ထူးခြားချက်ကိုလည်းဒေါက်တာရံမျိုးသိန်းကအခုလိုတုံ့တက်ပါတယ်။
ဒီကာကွယ်ရေးနဲ့လုံလုံလေးအပိုင်းမှာပေါ့လေတော်တော်ဒီမိုကရေစီဆန်ဆန်ကအများနဲ့ပြည်သူကရွေးချယ်တယ်လို့ခါတော့အစိုးရကြီးမူအရအပေါ်ချက်ပြည်ရန်ဆိုတဲ့အချက်ကိုထည့်သွင်းထားတာတွေ့ရတယ်။နောက်ပြီးတော့ဒီရွေးချယ်ဖွဲ့နဲ့ဆက်ပြီးတော့လေဒီမိုကရေစီဆန်နှုန်းများကိုအခြေခံပြီးပြည်ရင်အေးချမ်းသောလူမှုအတိုင်းအမိုင်းထောက်ခံရေးကိုပံ့ပိုးရန်ဆိုတဲ့အချက်ကိုထည့်သွင်းထားတာမျိုးတွေ့ရတယ်။ဒါကြတော့ဒီ2020မှာထူးထူးခြားခြားပေါ့လေကျွန်တော်တို့တမတော်ရဲ့ခံကဏ္ဍနောက်ရွေးကောက်ပွဲအခမ်းအနားနဲ့ပတ်သက်ပြီးပေါ်ပြထားတာတွေ့ရပါတယ
်။လက်ရှိရွေးကောက်ပွဲကြေညာစတမ်းမှာတိုင်းရင်းသားအရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကဏ္ဍကပေါ်ပြချက်တွေဟာရေဘူးရအချက်တွေသာပါဝင်ပြီးဒီထက်ပိုမိုပေါ်ပြသင့်ကြောင်းလဲဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်။ဒီအမြင်အပေါ်မှာတော့ပြည်ထောင်စု Institute ရဲ့သုတေသီဆိုင်းထွန်းအောင်လွင်ကလည်းထောက်ခံထားပြီးတိုင်းရင်းသားအရေးနဲ့ပတ်သက်လို့သူကအခုလိုသုံးသပ်ထားပါတယ်
။အငြင်းပွားပြရှိတဲ့ကိစ္စတစ်ခုကတော့ဒီမြန်မာနိုင်ငံရေရှိတည်တံ့ခံရေးပြီးဟန်ချက်ညီတော်ဖွံ့ဖြိုးတိုးတက်မှုစီမံရေး MSTP နဲ့အညီဒီတိုင်းရင်းသားအခွင့်အရေးကာကွယ်စောင့်ရှောက်ပြီးဥပဒေနဲ့အတူဒီတိုင်းရင်းသားတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်မည်ဆိုတဲ့ကိစ္စမှာဗာတွေ့ရလဲတော့အဲ့ MSTP ကိုကတိုင်းရင်းသားတွေနဲ့ချုပ်ဆိုထားတဲ့ဥပမာ SCA လို့စာချုပ်ပါအခြေခံမူတွေဖြစ်နေဥပမာတဘာဝပတ်ဝန်းကျင်အရေးတို့တွဲကပ်ရာဇာတ်တွေနဲ့ပတ်သက်တဲ့အရေးတွေမှာသူကတော်တော်လေးလွဲတဲ့ဟာလေးတွေပါနေတော့ဒီဟာကြီးကိုသူကရေကောက်ပွဲကြေညာစာတမ်းမှာတိကျထည့်လာတော့ဒါတော်တော်လွဲတဲ့ကိစ္စတစ်ခုအဖြစ်ထင်ထင်ရှားရှားတွေ့ရတယ်ပေါ့နော်
NLD ပါတီကထုတ်ပြန်တဲ့2020ရွေးကောက်ပွဲကြေညာစတမ်းပါအချက်တွေမှာတော့ဖွဲ့စည်းပုံအခြေခံဥပဒေအရေးပြည်တွင်းငြိမ်းချမ်းရေးစတာအပြင်ကာကွယ်ရေးနဲ့လုံခြုံရေးကဏ္ဍပါအချက်တွေဟာစိန်ခေါ်မှုအများဆုံးဖြစ်နိုင်မယ်လို့သုံးသပ်ထားကြပါတယ် NLD ပါတီအနေနဲ့2015ခုနှစ်ရွေးကောက်ပွဲကြေညာစတမ်းမှာဖော်ပြထားတဲ့အချက်တွေကိုအပြည့်အဝအကောင့်ထဲမဖော်နိုင်ခဲ့တာတွေရှိခဲ့ပြီးဒီအထက်ကတိုင်းရင်းသားအရေးကိစ္စတွေကိုအကောင့်ထဲမဖော်နိုင်ခဲ့တာတွေဟာပြည်နယ်တွေမှာလူထုထောက်ခံမှုကျဆင်းစေနိုင်ကြောင်းဝေဖန်တာတွေလည်းရှိနေပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။